အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာကနေဒါ၊မက္ကဆီကိုနဲ့တရုတ်နိုင်ငံတွေကသွင်းကုန်တွေကိုအခွန်တိုးကောက်ဖို့ကြေညာပြီးရက်ပိုင်းအတွင်းမှာပဲကနေဒါနဲ့မက္ကဆီကိုနိုင်ငံကခေါင်းဆောင်တွေနဲ့ဒီကနေ့စကားပြောဖို့အစီအစဉ်ထားပါတယ်။တရုတ်နိုင်ငံကတော့အမေရိကန်ရဲ့သွင်းကုန်ခွန်တိုးမြင့်တဲ့လုပ်ရက်ကိုတန့်ပြန်တာအပါအဝင်တခြားအစီအစဉ်တွေနဲ့ပါတုံ့ပြန်မယ်လို့ပြောထားပါတယ်။အမေရိကန်ရဲ့အဓိကကုန်သွယ်ဘက်၃နိုင်ငံပေါ်အခွန်တိုးကောက်ခံမဲ့အစီအစဉ်ဟာအမေရိကန်အတွက်အကျိုးရှိလိမ့်မယ်လို့လည်းသမ္မတထရမ့်ကပြောထားပါတယ်။ပထမသမ္မတသက်တမ်းလုံးကလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူစာချုပ်ကိုကနေဒါ၊မက္ကဆီကိုနိုင်ငံတွေနဲ့သမ္မတထရမ့်သဘောတူချုပ်ဆိုခဲ့ပြီးမြဲအခုမှတော့ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကသွင်းကုန်တွေကိုအခွန်25ရာခိုင်နှုန်းနဲ့တရုတ်နိုင်ငံပေါ်10ရာခိုင်နှုန်းအခွန်တွေကိုလာမယ့်အင်္ဂါနေ့ကနေစပြီးတော့ကောက်ခံမယ့်အမိန့်ကိုစနေနေ့ကလက်မှတ်ရေးထိုးခဲ့တာပါ။ဒီသုံးနိုင်ငံဟာတရမဝင်ရွှေပြောင်းဝင်ရောက်သူတွေနဲ့ Fentanyl မူရစ်ဆေးဝါးတင်သွင်းမှုတွေကိုထိတိယောက်ယောက်မဟန်တားဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်။သွင်းကုန်ခွန်တိုးမြင့်တဲ့အတွက်ကြောင့်အမေရိကန်စားသုံးသူတွေကုန်စည်နှုန်းကြီးမြင့်မှုနဲ့ကြုံရနိုင်တာကိုလည်းတနင်္ဂနွေနေ့အစောပိုင်းမှာပဲသမ္မတထရမ့်ကသူ့ကိုယ်ပိုင် Truth လူမှုကွန်ရက်မှာပြောဆိုထားပါသေးတယ်ရှင်။